resolutions ဆိုရဲနှစ်သင်မှာနှစ်ဟောင်းကအားနည်းချက်တွေကိုဘယ်လိုပြုပြင်သွားမလဲဆိုရဲခံယူချက်ဆုံးဖြတ်ချက်အမှတ်ခံချက်တွေချမှတ်လို့ရှိရမှာသရရှိများကြားလိုက်ရတဲ့တေးသွားမှာဖော်ပြထားတဲ့
Kiss goodbye
ဆိုရဲ idiom အသွင်ကိုဒီကနေ့ပထမအဦးဆုံးတင်ပြပါမယ်စာလုံးပေါင်းက KISS kiss ကနန်းနာGOODBYE goodbye ကခွဲခွာရမှာနှုတ်ဆက်တာဆိုတော့ခွဲခွာရမှာနှုတ်ဆက်တဲ့အနန်းလို့လုံးောက်ဒီပဲယူနိုင်ပါတယ်ဒီ idiom အသုံးရဲ့တွေ့ပိုက်ဒီပဲကတော့ခုခုကိုဘယ်တော့မှပြန်ရမှာမဟုတ်တော့ဘူးပြန်တွေ့မှာမဟုတ်နိုင်တော့တဲ့အခြေအနေကိုညွှန်းတာဖြစ်ပါတယ်သောရရှိများတိတိချင်းနဲ့မှကြားလိုက်ရသူပါပဲကုန်လွန်ခဲ့တဲ့နှစ်ကုန်လွန်ခဲ့တဲ့အချိန်ကိုဘယ်တော့မှပြန်အစားထိုးလို့ရနိုင်မှာမဟုတ်ပါဘူးအလားတူပဲနှစ်ဟောင်းတော့ကဘာလုပ်မယ်ဘယ်လိုနေမယ်ဘယ်လိုကြိုးစားမယ်ဘာတွေမလုပ်ဖဲရှောင်မယ်စဉ်စဉ်ညင်ညင်နေမယ်ဆိုပြီးအဲ့ဒီနှစ်တုန်းကကိုကိုကိုပေးထားတဲ့ဂရုတွေကိုလည်းတစ်ကုန်ကြမှာပဲပြန်ပြီးတော့ဂရုတီမယ်ပြန်လုပ်မယ်လို့ဆိုပြီးမဲ့လို့လေဖြုံးခဲ့တဲ့အချိန်ပြန်မရနိုင်တဲ့သဘောမှုနှစ်ဟောင်းမှာပဲထားရခဲ့ကြတော့မယ်ဆိုပြီးတော့ဒီသွားကရည်ညွှန်းတာဖြစ်ပါတယ်နေ့စဉ်တုန်းမှာတော့ kiss goodbye ကတော့ပြန်မရနိုင်တော့တဲ့လက်လွတ်ဆုံးရှုံးမှုကိုရောက်မဲ့အခြေအနေမျိုးကိုဆလိုတာဖြစ်ပါတယ်ဒီသုံးနှစ်ပတ်သက်လို့ George Groupie ရဲ့ဥပမာကိုနားဆင်ကြည့်ကြရအောင
် If you don't watch your purse you will lose your money you can kiss it goodbye
ပတ်စံအိတ်ကိုတည်တည်ချာချာမကြည့်ဘူးဆိုရင်မင်းအိတ်ထဲရှိတဲ့ပတ်စံပျောက်လိမ့်မယ်ပြန်လဲရမှာမဟုတ်တော့ဘူးလို့အတိအပြရပါတယ်ဥပမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင်
If you don't watch your purse, you will lose your money. You can kiss it goodbye.
အဲ့ဒီလိုချီနေမျိုးမှာပျောက်တာတောင်နေသေးတယ်လို့ခနစ်တဲ့နဲ့ပြောရင်လေ kiss it goodbye ဆိုပြီးတော့လေသုံးလို့ရပါသေးတယ်။ kiss ဆိုတဲ့ဝဟယကိုအခြေခံပြီးဒုတိယပြီးမယ် idiom အသုံးကတော့
kiss of death
ဖြစ်ပါတယ်။စာလုံးပေါင်းက kiss kiss ကတော့နာနာ of ofDEATH death ကတော့တည်ဆုံးတာလို့လုံးောက်အသေးပဲရတော့ squid ကုလုံးရဲ့ဓာတ်ရိုက်အသေးပဲကတော့ကြပြဆဆန်းပြောရင်တော့မရဏအနမ်းပေါ့ရှင်ဒီအသုံးဆင်းသက်လာတာကတော့ခရိယန်ကျမ်းစာတိကလို့ဆိုပါတယ် Jesus ယေရှုခရစ်တော်မှာနောက်လိုက်တော်ဖြစ်တဲ့ခရိယန်သာသနာပြုကိုရော12ပါးရှိရာမှာတပါးဖြစ်တဲ့ Judas Iscariot ဟာဗန္ဒာဒိန်ဖြစ်ပါတယ်ဒါပေမဲ့သူဟာလက်ယူပြီးခရစ်တော်ယေရှုအပေါ်တစ္ဆာဖောက်ခါယောမအာနာပိုင်တွေလက်ထဲခရစ်တော်ကိုအပ်ခဲ့တဲ့ဖြစ်ပါတယ်။အဲ့ဒီဖြစ်ရကို Kiss of Death လို့ရည်ညွှန်းတဲ့အတိုင်းဒီ idiom အသုံးကလေနေ့စဉ်သုံးမှာတော့လူတဦးရဲ့ကြဆုံးမှုကိုအခြေဆိုင်စေမဲ့အခြေအနေမျိုးကိုရည်ညွှန်းတာဖြစ်ပါတယ်။ဒီသုံးနဲ့ပတ်သက်လို့ George Groupie ရဲ့ဥပမာကိုနားဆင်ကြည့်ကြရအောင်
။ The senator's affair with that actress is the kiss of death for his political future.
ကယ်လိုဒိုမရဲ့အဲ့ဒီရုပ်ရှင်မင်းသမီးနဲ့ဖောက်ပြန်တဲ့ကိစ္စဟာသူ့နိုင်ငံရေးအနာဂတ်တွေတော့ကြဆုံးမှုတရပါပဲလို့အဓိပ္ပာယ်ရပါတယ်။ဥမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင်
။ The senator's affair with that actress is the kiss of death for his political future.
Kiss နဲ့ပတ်သက်ပြီးနောက်ဆုံးတင်ပြမယ့် idiom အသုံးကတော့
kiss off.
ဆိုတာပဲဖြစ်ပါတယ်။စာလုံးပေါင်းက K I S S kiss O F F off ဖြစ်ပါတယ်။idiom အသုံးရတော့အဓိပ္ပာယ်၃မျိုးရှိပါတယ်ပထမအဓိပ္ပာယ်ကတော့လက်မခံပေးချတာပါဥပမာ
He kissed off their offer he said he has a better one
သူတို့ကမ်းလှမ်းချက်ကိုသူကပေးချလိုက်တယ်ဒါထက်ပိုကောင်းတဲ့ကမ်းလှမ်းချက်သူ့မှာရထားတယ်လို့အဓိပ္ပာယ်ရပါတယ်ဥပမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင
် He kissed off their offer he said he has a better one
ဒုတိယ idiom အသေးပဲကတော့လက်လို့ဆုံးရှုံးတာကိုဆလိုပါတယ်ဥပမာကိုနားဆင်ကြည့်ကြရအောင
် You can kiss off that promotion since you received a traffic ticket for drunk driving from the police
ခင်ဗျားတော့ရာထူးတိုးဖို့မမျှော်လင့်နဲ့တော့ခင်ဗျားအရက်မူပြီးကားမောင်းခဲ့လို့ရဲကခင်ဗျားကိုဒဏ်ရိုက်တယ်လက်မှရထားတယ်ဆိုတော့လူအသေးပဲရပါတယ်ဥပမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင်
You can kiss off that promotion since you received a traffic ticket for drunk driving from the police.
Kiss off ye now song adibe ga ro maung thauk pye lite da ba. Di adibe ne patet lu George Groupie de u ma ko na sin chi cha ya aw.
The famous actress told the reporters to kiss off when they asked for her comment.
နာမည်ကြီးရုပ်ရှင်မင်းသမီးကိုတခုခုပြောဖို့တောင်းကြတော့သူကသတင်းတောက်တွေကိုမောင်းထုတ်ပစ်လိုက်တယ်လေလို့အဓိပ္ပာယ်ရပါတယ်။ဥမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင်။
The famous actress told the reporters to kiss off when they asked for her comment. Kiss goodbye, kiss of death, kiss off.
Do ဖြစ်ကြပါလေ။နောက်သတင်းပါခုလိုခြေမျိုးမှာလေနောက်ထပ် idiom အသုံးတွေကိုတင်ပြပေးဦးမှာမို့စောင့်မျှော်နားဆင်ကြပါရှင်။